နေရာစွန့်ခွာထွက်ပြီးသူတွေကိုပြန်လည်လက်ခံစည်းစိမ်ဖို့ဝန်ကြီးဌာနသုံးခုနဲ့ရခိုင်အစိုးရအဖွဲ့တို့ပူးပေါင်းပါဝင်တဲ့စစ်စစ်ရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လာတဲ့အခါစစ်စစ်လက်ခံဖို့အတွက်စစ်စစ်ရေးအဖွဲ့ဖွဲ့တာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။ဘယ်ဝန်ကြီးဌာနတွေပါဝင် ိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်စီစစ်လက်ခံတဲ့လုပ်ငန်းတွေအတွက်ဝင်ကြီးဌာန၃ခုနဲ့ရခိုင်အစိုးရအဖွဲ့ပါဝင်တဲ့စစ်စည်းရေးအဖွဲ့ကိုဖွဲ့လိုက်တာပါ။အဲ့ဒီအဖွဲ့တွေကတော့နိုင်ငံခြားရေးဝင်ကြီးဌာန၊ပြည်ထောင်ရေးဝင်ကြီးဌာန၊အလုံသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာန၊ရခိုင်ပြည်နယ်အစိုးရအဖွဲ့တွေပဲဖြစ်ပါလေ။သက်ဆိုင်ရာဌာနတစ်ခုကြီးစီလိုက်ပြီးတာဝန်ယူစီစစ်ဆောင်ရွက်သွားမှာနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်စွေက VOA ကိုအခုလိုပြောပါတယ
်။ပြည်နယ်အစိုးရရဲ့ဟိုပြည်နယ်အစိုးရကိုယ်စားလှယ်အဓိကတော့ဒီလဝကပေါ့လဝကရေးမြန်မာနာမည်ခန္ဓာကိုယ်ဒီနေကြဆောင်ရေးအဲ့ဒါရေးဒီဖွဲ့ရောက်တော့အဓိကတော့မြန်မာမျိုးကလက်ခံမှာပေါ့။နိုင်ငံရေးဝန်ကြီးဌာနနဲ့ပူးပေါင်းလို့ဆိုတော့နိုင်ငံရေးဝန်ကြီးဌာနကခုနကပြောတဲ့သူတင်ချက်လက်တွေကိုပေးပြီးတော့ဖြည့်ရလို့တစ်သက်နိုင်ငံနဲ့သူဆက်ဆံပြီးတော့လုပ်တာပိုင်းရတော့နိုင်ငံကြိုင်းဝင်ထဏာတယ်လို့ပြောရမှာ
ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေဟာဩဂလ25ရက်နေ့နောက်ပိုင်းထွက်သွားကြသူတွေဖြစ်တယ်ဆိုတာကိုစစ်ဆေးဖို့အခုလိုဝင်ကြီးဌာန3ခုနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ပါဝင်တဲ့စီစဉ်ရေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ဦးတင်မောင်စွေကပြောပါတယ
်ဒီကနေ့ကကျွန်တော်တို့ကပြန်လည်လက်ခံတဲ့အားတွေကို1992 93မှာလုပ်ခဲ့တဲ့ဒီပုံစံတိုင်းပဲအခြေခံမျိုးကျွန်တော်လက်ခံလက်ခံတဲ့ကမှာအဲ့ဒီမှာပါဝင်တဲ့ချက်တွေကတော့ဒီဒီမိနေရမှာနေထိုင်တဲ့သူတွေပြရမယ်။အထက်ကကျန်တဲ့လက်ခံတဲ့အခါမှာလေပြောတဲ့ဒီဩဂတ်25ရက်နေ့တိုက်ခိုက်မှုဖြစ်စဉ်ကြောင့်ထွက်ခွာသွားတဲ့လူတွေလည်းပြရမယ်။အဲ့ဒါမတိုင်ရင်တော့လူတွေကိုကျွန်တော်လက်ခံမှာမဟုတ်ဘူး။အဲ့ဒီချက်လက်နဲ့ပတ်သက်လို့စီစဉ်ရမှာပေါ့ကျွန်တော်တို
့အခုလိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေကိုလက်ခံတဲ့နေရာမှာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချားတာရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့ကုကဲမှုအောက်ကနေဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဆိုပါတယ်ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမစ္စတာအဘူဟက်ဆန်မာမူအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြည်အောင်စုဝန်ကြီးဦးကျော်တင့်စွေတို့ဒွင်ပါလကတနိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရေးထိုးခဲ့ကြတာပါလက်ရှိမှာတော့ပြန်လာခြင်းနဲ့ဒုက္ခတွေတွေပြန်လာနိုင်ဖို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုလျှောက်လှပုံစံတွေပို့ထားပါတယ
်သဘောတူညီချက်မှာလည်းဒီဖြစ်စစ်ပြီးတော့လက်ခံမယ်ဆိုတာကိုသဘောတူထားပြီးဖြစ်ပါတယ်အဲ့တော့ဖြစ်စစ်ဖို့အတွက်ကိုကျွန်တော်ကသူတို့ရဲ့ကိုရေးဆက်လက်တွေနဲ့ပုံစံတွေရှိတာပေါ့ဒီပုံစံမျိုးကြိုတင်ပြီးတော့ဖြည့်ရမှာဖြစ်ပါတယ်အဲ့တော့နိုင်ငံခြားရေးဝန်ထမ်းတော့ဒါကိုတာဝန်ပြီးတော့ဒီကြိုပြီးတော့ဒါပို့ထားပေးပါတယ်ဒီဥစ္စာတွေကိုဒီကပြောင်းဝင်လာမဲ့သူတွေကဖြည့်ရမှာဖြစ်ပါတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုလက်ခံဖို့အတွက်တောင်ပြိုလက်ဝဲနဲ့ငခုရကျေးရွာတွေကလက်ခံရေးစကန်တွေမှာအစအဦးတွေကိုစားလုံနေပါတယ်လာမယ့်သတင်းပတ်နှစ်ပတ်လောက်အတွင်းမှာတော့ဟိန္ဒူဘာသာဝင်တွေကိုစတင်လက်ခံသွားမယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲစစ်တွေမျိုးက IDB စကန်တွေမှာခိုးလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးနီးပါးကိုနေရမောင်းတော့ခရင်ဘက်ကိုတက်ဆိုင်ရကပြန်ပို့နိုင်ခဲ့ပြီလို့အစိုးရတုတ်သတင်းစာတွေထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုကောင်းဆန်ဟိမရှင်